စိတ်ဝင်စားကြတော့ကောင်းပါရဲ့ဒီအမျိုးသမီးကလေသူကနည်းနည်းလေး popular ဖြစ်နေတဲ့သဘောလည်းရှိရပါတော့နောက်တစ်ခုကတော့ဟိုအခုနိုင်ငံရေးမှာအဲဟိုဝင်ပါလာတဲ့သဘောမျိုးတော့တွေ့ရတယ်ဒါပေမဲ့သူဝင်ပြိုင်တဲ့ကိုစားပြုတဲ့ပါတီကတိတ်ပြီးတော့ဟိုအားကောင်းတဲ့အနေထားမျိုးတော့မရှိဘူးကွာဝင်ကြီးချုပ်တော့မရနိုင်ဘူးကွာဒါပေမဲ့တော်မတ်တွေပါလေဖြစ်လာနိုင်တယ်နောက်တစ်ခုကတော့အဲ့ဒီပါတီအနေနဲ့တော့နည်းနည်းလေးလူစင်ရမှုကိုရနိုင်တယ်လို့ဆိုတယ
်သူရဲ့ဒီမင်းသမီးတယောက်ကနေပြီးတော့ဒီလိုအထူးသဖြင့်ဝင်ကြီးချုပ်ဟောင်းအခုလောလောဆယ်မှာတိန့်ဆောင်နေရတဲ့ဝင်ကြီးချုပ်ဟောင်းရဲ့ပါတီနဲ့လည်းဆက်နွယ်နေတဲ့ပါတီတစ်ခုမှဝင်ပြိုင်မယ်ဆိုတော့ဒီပေါ်မှာရောဘယ်လိုမျိုးတက်ရောက်မှုတွေရှိမယ်လို့သုံးသပ်မိလဲရှင
်ကျွန်တော်တော့ဟိုစာပေါ်တော့စိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်ဒါဖြစ်လို့လဲဆိုတော့ကျော်ဝင်မိသားစုနဲ့နိုင်ငံကြီးပတ်သက်လာတဲ့အကိစ္စတွေပါတယ်ပေါ့နော်နောက်တစ်ခုကကျတော့လည်းဒီမျိုးသမီးကဟိုကျွန်တော်တော့တခြားဘက်ကပြောမဆိုတော့လဲစိတ်ဖြစ်တယ်တော့မထင်ဘူးပေါ့နော်ကိုယ်ကရုပ်ရှင်မင်းသမီးလောက်ပြီးတော့ရုပ်ရှင်ရိုက်ကူတာတွေရှိရဲ့နောက်တစ်ခါကျတော့ TP number 1ဆိုတော့လူငယ်တွေအားကစားလုပ်ဖို့ဒီလိုအိက္ခမျိုးတွေပေါ့ဒါတွေကိုလည်းသူဥဆောင်ပြီးတော့လုပ်ခဲ့ရတာရှိပါတယ်အဲတော့နိုင်ငံရေးမှာတော့သူဥဆောင်ခဲ့တာတော့အတွေ့အကြုံပေါ့နော်ဒါတော့ဝန်ကြီးချုပ်တော့မဖြစ်တော့ဘူးရှင်လေဒါပေမဲ့လည်းတွတ်တော်ထဲမှာတော့ပါပွားလောက်မယ်တော့ဖြစ်ပါတယ်
ဟုတ်ကဲ့အဲ့လိုအနေအထားမှာဒီလိုမျိုးဒီထိုင်းပြည်ရဲ့ဒီအမတော်လည်းဖြစ်တဲ့တော်ဝင်မိသားစုတယောက်အနေနဲ့ဝင်ပြီးပြိုင်မဲ့အနေအထားကရောဒီရှင်ပြိုင်မှုတွေပို့ပြီးတော့အားကောင်းလာမဲ့အနေအထားမှာရှိလားဒါမှမဟုတ်လို့ရှိရင်ဒီဝင်ကြီးချုပ်ဝင်ပြိုင်မဲ့ဒီထိုင်းတော်ဝင်မင်းသမီးအနေနဲ့ပေါ့နော်ဒီဝင်ကြီးချုပ်ရနိုင်မဲ့အလားအလာရောရှိလားရှင
်ဟာဝေဖန်တဲ့သူတွေအများကြီးကတော့လေအခုရွေးကောက်ပွဲကရလတ်ထွက်ပြီးသားဆိုတာမျိုးပြောတာပေါ့နော်ဆောက်ပါပြလို့ပြောလဲဆိုတော့ဒီအချက်လွတ်တော်စီးနေရုပ်ခေါ်တဲ့ဒီမှာလူ150ရှိတယ်။အဲ့ဒီ150ကရွေးကောက်ပြင်ရောက်တာမဟုတ်ဘဲနဲ့အခုလက်ရှိစစ်အစိုးရခန့်လာတာပေါ့နော်။နောက်တစ်ခုကကျတော့ဒီအောက်လွတ်တော်မှာကျတော့ကျွန်တော်တို့ကိုယ်စားလှယ်900ရှိတယ်။350ကကျတော့ဒီဘဲခန္ဓာနယ်ရပြန်ရမယ်။150ကအတီလစ်သဘောမျိုးပေါ့နော်။ဒီပါတီတွေကိုစားပြုပြီးတော့ပါတီကိုမဲပေးရမယ်လို့။အဲ့တော့သူပြောနေကြတာကလက်ရှိဟိုဝန်ကြီးချုပ်ပေါ့နော်။လက်ရှိဝန်ကြီးချုပ်ကအဲ့တရ30လောက်ရလို့ရှိရင်ဝင်ကြီးချုပ်ဖြစ်ပြီအဲ့တော့နောက်တစ်ခုကကျတော့ဟိုကျန်တဲ့ပါတီတွေဆက်ကြတော့သူတို့ကမဲ380ကျော်လောက်ရမှကြီးချုပ်ဖြစ်မယ်အနေထားပေါ့နော်အဲ့တော့လက်ရှိဝင်ကြီးချုပ်ပဲဝင်ကြီးချုပ်ပြန်ဖြစ်မယ်ဆိုတာမျိုးတွေများတယ်နောက်တစ်ခုကကျတော့သူတို့ဒီလူလူဆန္ဒစစ်တမ်းကောက်တဲ့ဒီမှာလည်းအများကြီးကတော့အခုလူပဲဝင်ကြီးချုပ်ပြန်ဖြစ်မယ်လို့ထင်နေတာပေါ့